ဒီနေ့တရားလီလိုင်းအစီအစဉ်မှာတော့လွှတ်တော်နဲ့သတင်းမီဒီယာအခမ်းအနားကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲလွှတ်တော်မှာကိုယ်စားလှယ်ရဲ့အပြုမှုဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်တဲ့နေရာမှာစောင့်ပြီးသတင်းယူတဲ့နေရာမှာပုဂ္ဂိုလ်ရေးရလွတ်လပ်ခွင့်တွေကိုထိပါရရောက်တဲ့လွှတ်တော်သိက္ခာထိပါရတွေရှိတယ်ဆိုပြီးလွှတ်တော်မှာသတင်းယူနေတဲ့မီဒီယာသမားတွေကိုကြက်မှတ်ဖို့ဆိုပြီးတက်မတော်သားကိုယ်စားလှယ်ဘက်ကတိုက်တွန်းစာပေးထားတာရှိပါတယ်ဒီချိန်ထဲမှာပဲနေတဲ့လူကလူမှုဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ဒီကိုယ်စားလှယ်ပေါ်မှာမီဒီယာတွေကစောင့်ကြည့်သတင်းဖော်ပြဖို့ကလည်းလိုအပ်တယ်ဆိုပြီးယူဆရလည်းရှိပါတယ်ဒါကြောင့်လဲဒီလိုကွဲပြားနေတဲ့အမြင်တွေဘာကြောင့်ပေါ်လာရတာလဲကိုယ်အချက်တွေနဲ့ရောဘလို့ညှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီပိုင်းစီဆွေးနွေးသွားကြမှာတယ်ကျွန်တော်ပင်တိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်ဒီကောလင်းမျိုးနဲ့မဲဆန္ဒနယ်မြေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးဆောင်ရှိပါတယ်။နောက်ကျွန်တော်နေပြည်တော်မှာအနိကတ်တရင်နေလဲရယူနေတဲ့တင်းစားဆရာဦးတရာသူတို့ရှိနေကြပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဟိုဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမျိုးဆောင်ရဲ့သဘောထားကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာ။ဒီတက်မတော်သားကိုယ်စားလှယ်ဘက်ကဒီတိုင်ကြားတဲ့ကိစ္စဟာတကယ်တော့ဒီမတိုင်ခင်မှာတော့ဒီစစ်တပ်ကဒီကိုယ်စားလှယ်တယောက်ကဒင်းနောက်တယောက်ကိုဆဲဆိုချင်းမောင်းတဲ့ကိစ္စကိုလည်းအခြေခံနေပါတယ်။ဆိုတော့ဒီလိုတရင်သမားနဲ့လွှတ်တော်ကိုယ်စားလှယ်ကြားမှာဒီတက်မတော်ကိုယ်စားလှယ်ဖြစ်ဖြစ်ပေါ့အရသာကိုယ်စားလှယ်ဖြစ်ဖြစ်ပေါ့လေအဖို့ထစ်ဖြစ်နေတာတွေကတော်တော်များပဲရှိနေလို့လားခင်ဗျာ
ကျွန်တော်အနေနဲ့ပြောရင်တော့ဒီတက်မတော်သားကိုယ်စားလှယ်တွေနဲ့ဒီမီဒီယာနဲ့ဖြစ်သွားတဲ့ပြဿနာကိုပေါ်မှာတော့ကျွန်တော်တရားကြီးဘာမှမပြောလို့ပေါ့နော်ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ဘာလဲဆိုတဲ့အခါကျတော့မီဒီယာနဲ့ကျွန်တော်တို့ဒါလွှတ်တော်ကိုယ်စားလှယ်တွေနဲ့ဆိုတာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီယူကောက်ခံမဲ့ဖြစ်ဖြစ်ပေါ့လေမီဒီယာနဲ့ကျွန်တော်လွှတ်တော်ကိုယ်စားလှယ်နဲ့ဆိုတာရန်သူတွေမဟုတ်ပါဘူးအဓိကကကျွန်တော်တို့ကမိတ်ဆွေတွေအဓိကကဘာလို့လဲဆိုတော့ဟိုအားလုံးကကျွန်တော်တိုင်းပြည်အတွက်အလုပ်လုပ်နေကြတာပေါ့တကယ်တော့လုံးလုံးနေကြတဲ့အပေါ်မှာကြတော့ဒီကြားထဲမှာဘာတွေရှိသလဲဆိုလို့ရှိရင်အမှန်တိုင်းပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကြားထဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလေးတွေတော့ရှိတယ်လို့ကျွန်တော်တို့ကယူဆတယ်။ဘာဖြစ်လို့ယူဆလဲဆိုလို့ရှိရင်ဟိုမီဒီယာကလည်းအများသောအားဖြင့်ကျွန်တော်တို့ကဒီသတင်းတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာပေါ့ဒီဟိုကဘယ်လိုပြောမလဲကျွန်တော်တို့ကဒီမူဝါဒတွေကိုတင်ပြတဲ့အခါမှာဒီလိုမူဝါဒတွေတင်ပြတာတော့ကောင်းတယ်သို့တော်လည်းပဲအများသောအားဖြင့်ကျတော့ကိုယ်စားလှယ်နဲ့ပတ်သက်လို့ရှိရင်ကျတော့ negative point တွေကိုကျတော့အများသောအားဖြင့်ရွေးထုတ်ပြီးတော့မှတင်ပြတာတွေများတဲ့အခါမှာဒီကိုယ်စားလှယ်ဒီဘက်ကလည်းပဲတစ်ခါတစ်ခါကျလို့ရှိရင်မီဒီယာတွေကိုကျွန်တော်တို့ကကိုမိတ်ဆွေအရင်လိုဆက်ဆံတာမျိုးနည်းနည်းနဲလာတာမျိုးကျွန်တော်တွေ့ရတယ်အဲ့ဒီမှာလည်းအခုထစ်လေးတွေနည်းနည်းရှိတယ်လို့ကျွန်တော်ကတော့နည်းနည်းမြင်တယ်ပေါ့လေနော
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဦးတရားသွေးရဲ့သဘောထားလည်းကြားချင်ပါတယ်ဒီနေပြည်တော်မှာကိုရင်လည်းသတင်းယူနေကြတယောက်ဖြစ်တာဆိုတော့အတွေ့အကြုံတွေရပြောမယ်ဆိုရင်ဒီလိုကိုယ်စားလှယ်နဲ့သတင်းသမားတွေကြားမှာဒီလိုအဖို့တစ်ကလေးတွေကဘယ်လောက်တောင်ရှိနေလဲခင်ဗျာ
ကျွန်တော်ဒီလွတ်တော်ကိုယ်စားလှယ်နဲ့မီဒီယာတွေရဲ့ကြားမှာလို့ပြောရင်ကျွန်တော်တို့ခွဲပြောရမယ့်ကိစ္စတွေရှိတယ်လို့အဲပေါင်းပြောရမယ့်ကိစ္စတွေလည်းရှိတာပေါ့ဆိုတော့အရင်ဆုံးပေါင်းပြောလို့ရတဲ့ကိစ္စပေါ့လွတ်တော်ကိုယ်စားလှယ်အားလုံးကိုညီညွတ်ပြီးပြောမယ်ဆိုရင်ကျွန်တော်တို့မီဒီယာတွေဘက်မှာလည်းကျွန်တော်တို့အားနည်းချက်ရှိတယ်ဘာဖြစ်လို့လဲဆိုတော့မီဒီယာတွေတော်တော်များများကျွန်တော်လေ့လာမိကြလောက်ကမီဒီယာတွေတော်တော်များများသူတို့မှလည်း pressure ရှိတယ်။ဒီလိုဒီကကျွန်တော်တို့လွတ်တော်လာပြီးတော့သတင်းယူနေတဲ့မီဒီယာတွေကသူတို့နောက်မှာသူတို့ရဲ့ဒီကျွန်တော်တို့ဒီ editor တွေကနေပြီးသူတို့ PR ပေးနေရှိတယ်။ဒီဘာသတင်းမှမထူးသေးဘူးလားဘာမှရေးလို့မရသေးဘူးလားဆိုတဲ့ဟာရှိတာပေါ့နော်။ဒီအခါကျတော့သူတို့ဒီသတင်းတွေထူးဖို့အတွက်ကိုသူတို့ကအဲ့တော့ဆက်တော်မှာတင်ပြရဲစီးပွားချက်တွေထဲမှာလေ့လာရတယ်လို့အဲ့ဒီမှာလည်းသိချလို့မတွေ့ဆိုရင်ထွက်တာလည်းတို့ကတချို့ issue တွေမှာကျွန်တော်တို့ဒီသဘောထားတွေပေါ့နော်အမြင်တွေဟိုလာတကယ်ပြင်းထန်တဲ့သဘောထားမျိုးတွေဒါဒီစိတ်ဝင်စားလောက်တဲ့အမျိုးတွေပြောရှာဖွေပြီးနေတယ်ဆိုတော့တစ်ခါတလေကျတော့ကျွန်တော်တို့ဆက်တော်မှာစီးပွားတဲ့အကြောင်းအရာအားလုံးကြည့်ရတဲ့လေးပင်လေဟိုလည်းပြင်းစရာကောင်းတယ်ပေါ့ဟိုကျွန်တော်တို့တာမန်စာဖတ်ပြည့်တဲ့ဘက်ကိုဒါသတင်းပြည့်တဲ့ဘက်ကိုမေးပြတဲ့ကိစ္စလေးကြီးရတာကြတော့ဒင်းသမားတွေလည်းလည်းဒီသတင်းတစ်ပုဒ်ဒီတက်ဖို့လိုတယ်နောက်ကပရက်ဆာလည်းရှိတယ်ဆိုတော့မလို့ဒါမေးမြန်းပြီးတော့တခါလဲကျွန်တော်တို့ဒီကိုလိုချင်တဲ့ဟာကိုတော့ကျွန်တော်တို့ရအောင်ကြိုးစားပြီးမေးရတာရှိတယ်လို့တခါပြေမှလည်းကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကပြောလိုက်တဲ့အချက်တွေကအတိအကျမပြင်းထန်ဘူးတော်တော်လည်းပဲကောက်ယူချက်ကအရန်ပြင်းထန်တယ်လို့ပြောရအောင်နော်အဲ့ဒီလောက်တဲ့အခါမှာကျွန်တော်တို့ဟိုသတင်းကိုမထူးထူးအောင်ခေါင်းကျင်းပြီးပြီးအောင်ကျွန်တော်တို့ဒီလိုမျိုးအဲ့ဒီလောက်တဲ့အပိုင်းမျိုးရှိတယ်ဒီတိုင်းနဲ့ရှိတဲ့အခါကျတော့ဟိုလူလူလားလားနဲ့ပြောလိုက်တဲ့တွေ့တော်ကိုယ်စားလှယ်ကသူ့သတင်းနဲ့သူပြောတဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာမှာတက်တော်တဲ့အခါကျတော့ဒီချက်ပုံပြင်းထန်တယ်အချို့ကလည်းအတိတ်တွေပါတယ်နဲ့ကြောင်းတော့ရတဲ့ဘုံကြီးဖြစ်တဲ့အခါကျတော့အခုအနေနဲ့တော့ဟိုတော်တော်လေးကိုစိတ်မကောင်းဖြစ်ပြီးတော့နောက်ကိုမီဒီယာကလည်းပြေဖို့လက်တော်တဲ့ဒီကံတွေလည်းကျွန်တော်တာကရှိတာပေါ့ဗျာဆိုတော့ဒါမျိုးတွေလည်းမရှိမှသာဆိုတော့ရှိတယ်ဒါကလည်းကျွန်တော်မီဒီယာတွေဘက်ကလည်းစိတ်ပြင်းရမယ်သူ့ပြင်းရမယ်ကျွန်တော်တို့အပိုင်းပေါ့ဆိုတော့ပြီးတော့ကျွန်တော်ခွဲပြောမယ့်အပိုင်းတစ်ခုကပါလို့ဆိုတော့ကျွန်တော်တို့ဒီဟိုလွတ်တော်ကိုယ်စားလှယ်မှာကျွန်တော်တို့ဒီဟိုဒီတော့ပွဲကြီးဟာဒီတော့ပဲကမ်ပိန်းကြီးဖြတ်တန်းလာတဲ့နိုင်ငံရေးသမားတွေကျွန်တော်ဒီနိုင်ငံရေးပါတီတွေကနေလာတဲ့ကျွန်တော်တို့ဒီကိုယ်စားလှယ်တွေကကျွန်တော်မီဒီယာတွေမသိဘူးမီဒီယာတွေနဲ့လည်းအပြန်အလှန်ဟလာအားကိုးအားသာပြုမှုရှိတယ်မီဒီယာတွေအားကိုးပြီးတော့ကျွန်တော်တို့ဒီကမ်ပိန်းကြတာတွေမှာဖြတ်တန်းလာခဲ့ရတဲ့ကျွန်တော်တို့နိုင်ငံရေးသမားတွေကတော့ဟလာကိုယ်စားလှယ်ဖြစ်ပြီးဖြစ်ပေါ်ကြတာတော့လာတာပါမီဒီယာတွေရဲ့ကျွန်တော်တို့လက်ပုံတိုင်ပုံစိတ်သက်ပုံဟာဓာတ်ပုံလိုက်တာဆိုမျိုးမေးနေတာဆိုဒီသဘောထားတွေသိရကြည့်နားတယ်ဒီပါတီတွေသူတို့လည်း ဟလာတော့ဒီတော့ကကိုယ်စလေတွေနဲ့ဒီမီဒီယာတွေနဲ့တမားပါတော့ပရိပတ်ကမရှိရှိနေတော့ပြောတော့ဘူးမျိုးကမီဒီယာကနေမှာသူရဲ့ဖြစ်ရဖြစ်ကြတဲ့အဲ့ဒီလိုတဲ့အခါမှာဟလာတောင်းသွားရင်ပါသွားရင်ပြင်းထန်လွန်းသွားရင်ဟလာဟိုဖြစ်တဲ့တက္ကနာတော့ပဲရှိတယ်။အပြင်တော့အပေါ်မှာတော့ဒီမျိုးသိဉ္ဇဉ်နဲ့ဆိုတဲ့တက္ကနာမရှိဘူး။ဒါပေမဲ့ရရင်သိဉ္ဇဉ်နဲ့လည်းမရှိဘူး။ဒါပေမဲ့တက္ကနာကတမလို့ပါကိုယ်စလေတွေကတော့ကျွန်တော်နိုင်ငံရေးလောကလာတာဟုတ်ဘူး။ဒီတော့ကျွန်တော်ဒီစီတက်တက်တက်လေးရတဲ့ level တကွလေးလာတယ်။ဒီကြားရတဲ့စိတ်ကဟိုမတိတိရဲ့ level တကွလာပြီးတော့ဒီလိုတက်တော်ရောက်လာချိန်မှာဒီ media ကဝိုးဝိုးနဲ့ဓာတ်ပုံတွေရိုက်ကြတာလေးအခုဒီတင်းနေရတက်သွားတဲ့ခါလေးအဲ့ဒါကျွန်တော် online မှာဟိုတင်းတက်သွားတဲ့ခါကျတော့ online မှာတင်းစာသားနဲ့ဓာတ်ပုံနဲ့တက်သွားတဲ့ခါမှာ online တွေအားလုံးပြည့်တယ်လို့ဒီလူပေါ်ရဲ့ကျွန်တော်ဒီဓာတ်ပုံကိုတစ်ခုဒီရတယ် download လုပ်ပြီးအလွယ်တူပြီးတော့ online မှာကျွန်တော်တို့ဒီရတိုင်းနဲ့ပေါ့နော်ဒီတင်းရယ် download လုပ်ပြီးတို့စိုက်ချင်ဟာစာရင်းပြန်ပြန်လာမျိုးရှိတယ်ကိုယ်ကမပေါက်ကြရည်ကြီးလို့ဆိုတော့ဒါကသူဖြစ်တဲ့သဘောတဘာပါတော်တော်လေးပဲတက်မဲ့သွားကိုယ်စလေဒီပုံဒီမှာသူတို့ခံစားချက်ကတော်တော်လေးကိုဟိုဘယ်လိုကောသူတို့တော်တော်လေးထိတ်လန့်မှုရတယ်ဒီပုံမှာတော်တော်လေးတုံ့ဆုပ်ပုံရတယ်ဆိုတော့ဒီသဘောတဘာဝနဲ့ကျွန်တော်မီဒီယာတွေကလည်းတစ်ခုဖြစ်တဲ့သဘောတဘာဝတွေပေါ့နော်ဒီလူမှုကွန်ရက်မှာပြန့်ပွားတဲ့ပြဿနာတွေကိုသူတို့ပြင်နာမရသေးတာဟာဟိုကိုခံရကြတာပေါ့နော်အဲ့တော့ဒီတုံ့ပြန်မှုတွေဖြစ်လာပြီးတော့ဒီလိုပြည်ပတ်သွားတယ်ကကျွန်တော်တို့ကစီးနေချေပျောက်ွယ်သွားမယ်အစားဟုတ်လားဒီတော့ခုနစ်လည်းရှိပြီပေါ့ဗျာဒီဖြစ်တော်ကြီးရှိတာဒီခုနစ်လည်းရှိပြီပေါ့ဒီကျမတော်ကကိုယ်စီလေးနဲ့ဒီကြားရဲ့ကြားမှာကျွန်တော်တို့ကောင်းပုံနဲ့ဆက်ဆံရေးတစ်ခုချက်ချင်းပြည်ရင်လာမယ်အစားအခုဒီပြဿနာတွေကအဲ့ဒါထက်တာထက်တာအစ်စ်တွေတက်လာပြီးတော့ကျွန်တော်တို့ပုံပြီးစိုးဝလာတာတော့ဒါတော့မကောင်းတဲ့လက္ခဏာပေါ့
ဟုတ်ကဲ့ဆိုလိုတာတော့ဒီအတွေ့အကြုံအားနည်းတာတွေကတော့နှစ်ဖက်စလုံးမှာရှိနေတယ်ဆိုတော့သဘောပေါက်အခုဒီရင်းချက်မလာနိုင်သေးတဲ့သဘောတဘာဝရှိနေတာပေါ့လေ
ဟုတ်ပါတယ်ဘာဖြစ်လဲဆိုတော့ဒီချစ်တဲ့တပ်တွေကဆိုလို့ချင်းဓာတ်ပုံရိုက်တဲ့ကိစ္စကတကယ်တော့ကျွန်တော်တို့ public area ပေါ့တော့ကျွန်တော်ကကျွန်တော်ဗဒင်းလုပ်တဲ့ area တော်တော်ဆိုတော့ကျွန်တော်တို့ဒီတကယ်တမားအားလုံးကျွန်တော် sorry တော်တော်ကိုယ်စားလှယ်အားလုံးကလာပြီးတော့ကျွန်တော်တို့ပြည်သူတွေအတွက်ဥပဒေကြီးအလုပ်ကိုလာလုပ်ကြတဲ့အခါမှာကျွန်တော်တို့ media တွေကလည်းဓာတ်ပုံရိုက်မှာလေဒီကိုမေးပါပဲဒါကဟို privacy ဟိုပါပေါ့တော့တို့ရဲ့ဒီကိုယ်ပိုင်စက်ခွင့်ခံစားရတဲ့အချိန်မဟုတ်ဘူးတိုင်းပြည်ကလုံးလုံးနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်မီဒီယာကမှဓာတ်ပုံရိုက်တာတော့မေးမြန်းတာပဲရှိမှာပဲဒီကကိုယ့်ကိုယ်စိတ်ကိုပြင်ဆင်လာဖို့လိုတယ်အဲတခုရှိတာကကျွန်တော် private room ကြီးရှိတယ်ကျွန်တော်ဒီအောက်မှာဟလာဟိုကျွန်တော်ကိုးထားတဲ့နေရာကြီးရှိတယ်ပြေးလေးတောက်တဲ့နေရာလေးကြီးရှိတယ်တက်တက်ပြေးလေးမျိုးပို့ပေးထားတဲ့နေရာရှိတယ်အဲ့လိုနေရာမျိုးကြီးဖြတ်ပြီးတော့အရင်ကြီးဓာတ်ပုံရိုက်တယ်မေးပို့မေးတတ်တယ်ဆိုတော့ဒါတက်တယ်လားပေါ့နော
်ဟု
တ်ပြီဆိုကျွန်တော်ဒီဝင်ဖြတ်ပြီးမှဟလာဒီကျွန်တော်တို့ဟိုအများကြီးကဖြတ်သွားဖြတ်လာတဲ့နေရာတွေမှာကျွန်တော်ဓာတ်ပုံရိုက်တာလို့ဒီကိုပြီးတာလို့ဆိုတော့ဒါပြတော့ကျွန်တော်တကောင်မလေးထူကြီးလေကောင်မထုံးကြမယ်အဲ့တော့ဒီတော့တော့မှာသူတို့ရှိတယ်ဆိုရင်ဒီနေ့ကဒီနေ့ကျွန်တော်စီးကားတွေကြက်လာပြီကျွန်တော်အင်တာဗျူးလုပ်နေစီမှာကျွန်တော်တက်တက်နေရာလေးပြီးတာအဲ့မှာသွားလို့ရတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာသမားတွေကတော်တော်အပြတ်တဲတဲ့ကတော့ဆိုတော့ဒီအင်တာဗျူးတွေကိုတော်တော်လေးခခရရလိုက်ကြည့်ပြီးအဲ့ဒီအင်တာဗျူးလုပ်တဲ့ရတဲ့နေရာမှာတော့ပြီးတော့ကျွန်တော်ကနေတဲ့ရတဲ့ကိစ္စမျိုးရှိတယ်ဆိုတော့တစ်ခါတော့လည်းဒါကိုနားလည်ပြီးတော့ပြောကြကြည့်ရင်လည်းပြောပေါ့ပြောကြမရှိလည်းတော်တော်ပြောကြမရှိလို့ပြောတယ်ဒီလိုဆက်မနေတော့ဆိုတော့ဖန်ဖန်နားနဲ့ဘူးအရင်ဒီပေါက်ဖို့လေဒီပေါက်လို့မရမှတိုင်နာတန်းလာရဖြစ်လာတာတမျိုးပေါ့အခုတော့နားနဲ့ဒီလည်းမပြီးပေါက်သေးသေးနဲ့ဒီလိုအစ်စ်လေးဖြစ်လာတာတော့ဟိုဒါစိတ်မကောင်းကြလဲစိတ်လည်းပူကြပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီလွတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်လည်းပြန်မေးချင်ပါတယ်ဒီတက်မတော်သားကိုယ်စားလှယ်ဘက်ကဒီသတင်းမီဒီယာတွေကိုအေးအေးယူဖို့ဆိုပြီးလွတ်တော်နာရကထက်မှာဟိုတင်ပြတဲ့စာထဲမှာကြာတော့ဒီကိုယ်စားလှယ်စိတ်ညွညင်အောင်ဒေါသဖြစ်အောင်တမင်တက်တက်လှုပ်တဲ့တခြားပြစ်မှုတစ်ခုကိုကျွလွန်အောင်အကြံနဲ့လှုပ်တဲ့အသေးပြည့်အောင်တမင်လောက်တယ်ပေါ့နော်။နောက်ကိုယ်စလေသွားလာခဲအောင်လုပ်တဲ့ဒီအမျိုးသမီးကိုယ်စလေဆိုရင်လဲကာယင်းနေပြက်လောင်လုပ်တယ်ဆိုပြီးတော့လဲပြောထားတာမျိုးရှိရဲဆိုတော့ကျွန်တော်ဒီသူတို့ပြစ်ခဲ့ကြုံရတဲ့အတွေ့အကြုံတွေကိုတော့ကျွန်တော်ဟိုမမေးချင်ပါဘူး။ဆိုတော့ကိုမျိုးစော်လွတ်တော်ကိုယ်စလေတူးချင်းအနေနဲ့ရောဒီလိုမျိုးတွေကိုယ်တိုင်ကြုံခဲ့ရတာမျိုးတွေဒါမှမဟုတ်တွေ့ရတာမျိုးတွေရှိလားခင်ဗျ။
ဟိုကျွန်တော်အနေနဲ့ကတော့ဒီကိုယ်တိုင်ပေါ့လေနော်ကျွန်တော်တို့ဒါဟိုအေးဆိုတာပါညာပုံစံမျိုးတွေကတော့ကျွန်တော်တို့ကမကြုံရဘူးပါဘူးကျွန်တော်တို့ကကြတော့ငကူကလေးနဲ့လည်းမီဒီယာ friendly ဖြစ်တယ်ပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုမီဒီယာပါလို့ခြင်းနဲ့ပါဖြစ်ခြင်းနဲ့ဆိုတော့ပါမေးခြင်းနဲ့ဆိုတော့လည်းကျွန်တော်တို့တိတဲ့အခါကျတော့များသောအားဖြင့်ကျွန်တော်တို့ပြောခြင်းနဲ့ message ကိုကျွန်တော်တို့ကပြောရရှိတာကိုကျွန်တော်ပြောနိုင်ဖို့ကြိုးပြင်ထားလေးရှိတဲ့အခါကျတော့ကျွန်တော်တို့မှပြဿနာတိတ်မရှိဘူးဒါမှမဟုတ်လည်းပဲဟိုကျွန်တော်တို့ကကြတော့ပြောမယ်ဆိုရင်တော့ဒီတွတ်တော်ကိုယ်စားလှယ်ဖြစ်ပေမဲ့အရန်ကြီး popular အရန်ကြီးတဲ့တွတ်တော်ကိုယ်စားလှယ်မျိုးတွေမှာမပါဘူးပေါ့အဲပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလွတ်တော်ဥက္ကဋ္ဌတွေလို့ကျွန်တော်ဝင်ကြီးတွေလို့မှကြတော့ကျွန်တော်တို့တချို့ကြတော့ကျွန်တော်တို့မြင်ရတာကတော့အဲ့လိုမျိုးရှေ့ဆက်သွားလို့မရအောင်တော့မှပိတ်တယ်ဟိုဟာမီဟိုမိုက်တွေထိုးပေးပြီးတော့မှကျွန်တော်တို့မေးတဲ့အခါမှာမဖြေခြင်းမဲ့နဲ့ကျွန်တော်သွားတဲ့အခါမှာဗာလဲဆိုတဲ့အခါကျတော့ဒီဟိုလမ်းကိုပိတ်ထားတယ်လို့ဖြစ်တာမျိုးတွေတော့ကျွန်တော်တို့မြင်ဘူးတယ်ဗောလေကိုတိုင်းတော့မကြုံဘူးအဲ့လိုမျိုးတော့မြင်ဘူးတယ်အဲ့လိုများကျွန်တော်ဘာတစ်ခုတော့တွေ့ရလဲဆိုတော့အဲ့နှစ်ချက်တော့တွေ့ရတာဗောအဲ့ကိုစလေဒီဒီ high profile figure တွေဗောလေနော်ဒီသူတို့အနေနဲ့ကကျွန်တော်လည်းပဲမီဒီယာတွေကိုအချိန်တစ်ခုတော့ပေးတဲ့နယ်လို့ကျွန်တော်တို့မြင်တယ်မီဒီယာတွေကို အနည်းဆုံးတော့တစ်ခုခုသူတို့တစ်ခုခုလုပ်ပြီးပြီဆိုလို့ရှိရင်ပြောစီရာ message တစ်ခုခုခြံထားခဲ့ဖို့ပြောရမယ်ဆိုတဲ့ဒါသူတို့ကြိုတင်ပြင်ဆင်လာဖို့လိုတယ်လို့ထင်တယ်ပြီးတဲ့ခါကျတော့မေကွန်းဒါအကုန်လုံးတော့ကျွန်တော်တို့ဖြည့်ချင်မှဖြည့်နိုင်မှာပေါ့မေကွန်းတစ်ခုသုံးခုလောက်ဖြည့်ဖို့အတွက်ကတော့အချိန်လေးပေးတဲ့ပြီးတော့မှကျွန်တော်တို့တွားနိုင်ဖို့ဒါစီစဉ်ရမယ်လို့ကျွန်တော်မြင်တယ်ပြီးတဲ့ခါကျတော့မေးတဲ့ခါမှလည်းခုနပြောသလိုဒီမေးတဲ့ဖြည့်မဲ့လူတအားကြီးကပ်ပြီးတော့မှလောက်တာမျိုးထဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုခလန်းလန်းနေမှလောက်ပြီးတော့မှသူရှိတို့လားလေကျွန်တော်တို့ကနောက်ဆုတ်ပြီးတဲ့ဟာမျိုးလေးတွေနဲ့အပြန်အလှန်နားလည်မှုလေးတခုဒါရှိတဲ့နယ်လို့ကျွန်တော်မြင်တာပေါ့လေအဲ့တော့တအားကြီးပိတ်ထားတဲ့ပုံစံမျိုးတွေကြတော့ဒါကျွန်တော်တို့ကတစ်ခါတလေတွေ့ရတယ်အထူးသဖြင့်တော့အတိုင်းငယ်ပုဂ္ဂိုလ်တို့ဘာလို့လာလို့ရှိရင်လဲဒါဝိုင်းပြီးတော့မှကျွန်တော်တို့ပိတ်ထားသလိုဖြစ်ဖြစ်သွားတာပေါ့ဒါမျိုးတွေတော့ကျွန်တော်မြင်ဘူးတယ်အကူကူတိုင်းကတော့ကျွန်တော်တို့တော့အဲ့လိုမျိုးဆက်ဆံမှုတာတော့မရှိဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကလူပိတ်ပြီးတော့မှမေးရတော့အောင်လဲကျွန်တော်တို့ faker အလောင်းမကြည့်ဘူးလေ
โอเคโอเคสรุปกูเตียตัวเองเนี่ยก็เค้าเนี่ยที่ตําหนอซากูเซ่ไอ้เบกก็ပြောดูเลยตะทิ้งเมียริก็อุบรีเนี่ยไม่ญีเลยเลยမျိုးတွေရှိတယ်ဆိုတော့ဟိုအခုဒီနောက်ဆုံးဖြစ်သွားတဲ့ဖြစ်ရမှာပဲဖြစ်ဖြစ်ပေါ့လေတခြားဖြစ်ရတဲ့အနေနဲ့ရောရှိတယ်လို့ပြောရင်ဟိုလက်ခံနိုင်စရာအကြောင်းရှိလားခင်ဗျာ
ကျွန်တော်တော့လေဟိုအဒီဒိုင်စာနဲ့ပတ်သက်လို့လေကျွန်တော်တို့ online မှာပြန်နေပြန်ထားပါတယ်ဟိုကျွန်တော်တို့ကဒိုင်စာဆိုတော့လေဟို blog စစ်မှာလည်းကျွန်တော်တို့မပြီးဘူးเนาะဆိုတော့အဲ့ဒီဒိုင်စာမှာပါတဲ့အချက်ပေါ့အဲ့ဒါအဲ့ဒီဒိုင်စာတို့ဖတ်ရတဲ့ဒိုင်စာအစ်မှန်ဖြစ်ဖြစ်လို့ဆိုလို့ရှိရင်တော့အဲ့ဒီဒိုင်စာမှာပါတဲ့အချက်တွေကတော်တော်လေးဟိုဝင်သွားပါတယ်အမှန်တော့ကျွန်တော်ကမျှော်လင့်တာကတိတိကျကျပေါ့ဘယ်လိုဖြစ်ရမျိုးလားဘယ်လိုဖြစ်ရဘယ်လိုဖြစ်ရမျိုးလားဆိုရင်ဘယ်လိုဖြစ်ရမျိုးဘယ်လိုစော်ကားမှုမျိုးဘယ်လိုမျိုးစိတ်အနှောက်အယှက်မျိုးဖြစ်တယ်ဆိုတဲ့ဟာမျိုးသင်စားထောက်ပြပြီးပြောတာမျိုးကျွန်တော်တို့မတွေ့ရဘူးเนาะဆိုတော့ဟိုအဲ့ဒီမှာကျွန်တော်တို့အသေးစိတ်ကြီးဆွေးနွေးတာတွေရှိလို့ရှိတယ်ကျွန်တော်လည်းမဲကျွန်တော်လည်းမသိအောင်ပဲနော်ဟိုသူတို့တွေသိနေကြတယ်တော့ကြားတယ်တော်တော်လည်းပဲနောက်အကြည့်ကျကျွန်တော်တို့ဒီဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတိုင်ကြားတယ်အဖြစ်ဖြစ်ခဲ့တာတွေဆိုတဲ့ဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့ဒီကြကြဒီထောက်ပြပြောဆိုတာမျိုးကျွန်တော်မသိရတဲ့ကြောင့်မျိုးအမှန်တမ်းကကျွန်တော်လည်းဟိုစဉ်းစားဆက်တယ်ဘာဖြစ်လို့များဟိုဒီလိုမျိုးလီဗီယာဒီအားလုံးကိုကျွန်တော်တိတ်ကျုံပြီးတော့ဟာဖြစ်အားပေးတဲ့သဘောမျိုးစာစာဖြစ်လာတယ်ပေါ့နော်ဘာဖြစ်တဲ့ဒီလိုလဲကျွန်တော်ဒီဟို interpret the book ဆိုတော့အပေါ်နေပြီးတော့မှန်ကန်နေနေရာခန်းနေရာပြီးတော့ကျွန်တော်တို့ဒီကတော့အခုလေခရောက်ကနှစ်ယောက်စာမဲပေးနေတဲ့သဘောမျိုးဟာလက်ဆန်းနေတဲ့ဓာတ်ပုံလေးထွက်လာတဲ့ဟာလည်းဟိုကလည်းတကင်းကြီးလေးဖြစ်ခဲ့ဘူးလေဒါကဒုတိယတကင်းဖြစ်တာပေါ့နော်ဆိုတော့ဖြစ်တဲ့အခါတိုင်းမှာကျွန်တော်တို့မီဒီယာတွေနဲ့ကျွန်တော်တို့ဖြစ်ပွင့်နေပြောရအောင်နော်ကျွန်တော်တို့ဒီတက်တော်အုပ်ချုပ်ရေးရနေပြီးတော့မှန်တိုင်းထားပြီးတော့မီဒီယာစစ်တက်တော်အကူအညီတွေတိတိကျကျဟိုလာဟိုဟိုဖြစ်ချင်တာဖြစ်ပြင်တာအပြားလားကျွန်တော်ဒီကြည့်ဒီတော့ဆိုတော့ဆွေးနွေးကြတာပုံပြီးဖြစ်ရောက်တယ်ဒါကတော့အခုလိုမျိုးတိုင်တာလုပ်လိုက်ပြီးတဲ့အခါကျတော့ကျွန်တော်တို့မီဒီယာတွေပေါ်မှာပရက်ဆာကျလာတော့ကျွန်တော်နည်းနည်းနိုင်ငံရေးဆန်တယ်ဒါကတော့ဆိုတော့မီဒီယာတစ်ခုလုံးကဒီဟာကြီးကိုခံစားရတော့ဥပမာနားလည်မှုတွေကလည်းဖြစ်နိုင်တယ်ဟာမီဒီယာတွေပေါ်မှာတက်ရိုက်တာဝန်မရှိတဲ့ကိစ္စပါဥပမာဆိုကြပါစို့ဖြစ်နိုင်ခြေရှိတာတစ်ခုဆိုလို့ရှိရင်အဲ့ဒီဒါရာစုကြောက်ကဆဲတဲ့ကိစ္စမတိုင်ခင်တည့်ရမှာဆိုလို့ရှိရင်တော်တော်တော့ကိုယ်ကလည်းမီဒီယာကျောက်ရတဲ့ပုံက online မှာတော်တော်လေးပြန်သွားတယ်အဲ့ဒီ YouTube တဲ့ပုံကိုအသုံးပြုပြီးတော့တောင်းကြဆောင်ကြယူကြတာလည်းရှိတယ်ဆိုတော့ဟိုဒီဟာကလည်းကျွန်တော်တို့မီဒီယာကဘယ်သတင်းတပ်ကိုပြင်ပြလဲဘာသာစုကြီးပုံနဲ့ပြင်လဲကျွန်တော်ကင်မရာဦးဝင်းရဲ့ပုံပေါ်ပြင်တယ်ဘယ်သူပုံပေါ်ပြင်လဲလူတိုင်းကကျွန်တော်တို့ဒီ online ပေါ်မှာ download လုပ်ပြီးပြန်ပြီးတော့နောက်ကြောင်ပြီးဒီကိစ္စတွေကဒါနဲ့ထိန်းထုတ်လို့မရတဲ့ကိစ္စကမီဒီယာမှာတိုက်ရိုက်တာဘာလို့မီဒီယာကတော့သူကပြင်ပါပဲမီဒီပုံလို့ဆိုအဲ့တော့ကြံ့ခံသွားတာကတော့ပြင်ဒါကတော့လီးနေတာပဲကျွန်တော်ဖြစ်ထားပြီးတော့တက်တာပဲဆိုတော့ဟို Facebook ပေါ်မှာပြင်လိုက်အဲ့ပြင်လိုက်တဲ့သတင်းကပုံလူတိုင်းကတောင်းပြီးတော့ရေးချင်တယ်ရေးလို့ရတဲ့ကိစ္စကမီဒီယာတော့လည်းမဆိုင်ဘူးဒါကမီဒီယာကဘုံနဲ့ကကျွန်တော်တို့ခွင့်ပြုသွားလို့ဖြစ်တဲ့တော့အားလုံးကဒီလိုတုံးနေကြတော့ဒီသူမဟုတ်ဘူးဒါလူတိုင်းကသာမန်ကြီးပြင်ပြင်လေတတော်ဆိုင်ကြီးပြင်ပြင်လေကခံနိုင်ရတဲ့ခံရနိုင်တဲ့ပြဿနာလေးဆိုတော့အဲ့လိုမျိုးပုံမှာဟိုခံစားချက်ထားပြီးတော့ကျွန်တော်တို့မီဒီယာတွေပြဆပေးရဆိုတဲ့ဒါကမဖြစ်ဘူးပေါ့ဗျာခံစားရတာပြီးကျင်လေပါတယ်ဒီလိုဖြစ်တော့လည်းမဖြစ်သွားရင်ဘယ်အကြောင်းအချက်ဘယ်ပြဿနာကိုအခြေခံပြီးခံစားရတယ်အဲ့တော့အဲ့လိုပြောမှလည်းကျွန်တော်တို့မီဒီယာတမားကြီးပြည်ကြဆယ်ဆယ်လို့ရမယ်အဲ့တော့မဟုတ်ဘဲနဲ့ကျွန်တော်တို့ဒီလိုမျိုးဟိုတိုင်းကလုပ်ပြီးတော့ကျွန်တော်တို့မီဒီယာသမားတွေရဲ့ပွားခွင့်လာခွင့်ဒုက္ခကြိုက်ခွင့်သိကြပါအောင်လုပ်တာတော့ကျွန်တော်ကတော့ဒါမီဒီယာလောကတစ်ခုလို့ပရက်ဆာပေးတဲ့နိုင်ငံရေးဆန်တဲ့ကျွန်တော်တုံ့ပြန်တဲ့သဘောမျိုးဖြစ်နေတယ်။ဒါကကျွန်တော်ရှေ့လျှောက်ဟိုကျွန်တော်မီဒီယာတွေရဆက်ပြီးတော့ကျွန်တော်တကယ်ကြီးလုပ်နေမှာကြက်သွားမှာမဟုတ်ဘူး။အဲ့တော့ဖတ်ပြီးတော့ပြတ်ပြန်ပြီးဖြစ်နေတော့ကောင်းအောင်အမှန်တော့ဖြစ်ပြလာတော့ကျွန်တော်တို့မီဒီယာတွေတက်တော့ကိုယ်တွေရတဲ့ဒီကံတော်ကကိုယ်တွေကြားမှာကျွန်တော်တိတိကျကျပြည့်ပြီးတော့ဘယ်ဟာကတော့ဘယ်လိုဖြစ်တယ်ဒီဟာကတော့ကျွန်တော်တို့မီဒီယာအမှန်ရတဲ့ဘောတဘာဝနဲ့လုပ်ငန်းဆိုင်ရာကြောင့်ကျွန်တော်ပြန်ချင်းကြောက်ရရကျွန်တော်နှစ်ဖက်ညီညာရအောင်အမှန်တော့တိတိကျကျကျွန်တော်တို့ engage လုပ်ပြီးတော့ဟာဟိုအပြန်အလှန်ပြောဆိုဆွေးနွေးပြီးတော့ဟိုလီးလန်းရှာရမယ့်စိတ်ကဒီလိုမျိုးကျွန်တော်တို့အုပ်ချုပ်ရေးတော့တန်ရတဲ့စိတ်ကရှင်းတော့ရဟိုဖြည့်ချင်းရမရဘူးလို့ကျွန်တော်မြင်ပါတယ်
โอเคဟိုတက်မလို့သားဒီကိုယ်စီဘက်ကဒီဆွဆွဲထားတဲ့ချက်တွေကလည်းဟိုအငင်းပွားစရာတွေရှိနေနိုင်ပါတယ်ဒါပေမဲ့ဟိုတင်ပြတဲ့တက်မလို့
ဟုတ်တယ်
ဟုတ်တယ်ဟိုဒါမဲ့ဟိုတင်ပြတဲ့ဒီတက်မသားကိုယ်စားလေးအခုဆွေးနွေးတဲ့နေရာမှာပါတဲ့အတွက်လည်းကျွန်တော်ကဟိုဒီကိစ္စအပြန်လန်ဆွေးနွေးဖို့ကတော့မဖြစ်နိုင်တာလေရှိရပါလေတခုရှိရကျွန်တော်ဒီနေ့မှာဟိုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းရှိရအတွက်ကျွန်တော်လှည့်ပေးချင်ပါတယ်စာရေးထားရလေရှိပါတယ်တဦးကတော့ကျွန်တော်ထိုင်းနိုင်ငံကကိုသီးလည်မှုပါကိုသီးလည်မှုဆွေးနွေးတာလေကျွန်တော်နားထောင်ကြည့်အောင်ပါဟု
တ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလွတ်တော်ထဲမှာနော်ဒီစစ်တပ်ကြီးစစ်တပ်ဖွဲ့စည်းကပိတ်ပင်တဲ့ဟိုနေဒီမော်နော်တရင်းမားနဲ့ပိတ်ပင်တဲ့ကိစ္စကတော့ကျွန်တော်အနေနဲ့ကတော့နော်ဘောမချဘူးဗျမဆုလဲဆိုရင်နော်ကျွန်တော်တို့သတင်းသမားတွေဟာပြည်သူစုကိုနော်အကာအကွယ်ပေးတယ်နော်မန္တာကိုသူတို့ထုတ်ပြောတယ်နော်မမန္တာကိုသူတို့ဘာမှပြောဆိုတာလှုပ်ဆောင်တာမရှိဘူးကြားတာမရှိပါဘူးအမှန်တရားကိုသူတို့ထုတ်ပေါ်တဲ့သတင်းသမားတွေဖြစ်တဲ့အတွက်နော်ကျွန်တော်တို့အနေနဲ့တော့အများကြီးကြိုဆိုပါတယ်အများသားပဲကြိုဆိုပါတယ်နော်အဲ့ဒီစစ်တပ်ကနော်သူတို့ရဲ့သတင်းသမားကိုပိတ်ပင်တာကတော့နေရာတကာမှာဖြစ်နေပါတယ်ခင်ဗျာ
โอเคဒါကတော့ထိုင်းနိုင်ငံကိုသီးလည်မှုပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါကိုဖြိုးဝင်းထက်အောင်ဖြစ်ပါတယ်နန်းလောင်စာဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်အတွင်းသတင်းရယူပြီးတော့ပြည်သူတွေကိုသတင်းမှန်ပြန်ကြားပေးနေတဲ့သတင်းသမားတွေကိုလွတ်လပ်စွာသတင်းရယူမှုတွေကိုမပိတ်ပင်မသားစီးသင့်ပါဘူးအခုဖြစ်သွားတဲ့ကိစ္စတွေမှာလည်းသူတို့တွေလွတ်တော်တဲ့ပြောခဲ့တာတွေကိုအများပြည်သူတွေသိရအောင်ပြန်ပြီးပြောတာပဲလေအမှန်ဆိုရင်သူတို့ကိုသူတို့ပဲပြန်ပြီးတော့ဆင်ဆင်ချင်ချင်နဲ့လူကြီးလူကောင်းပြပြနေထိုင်ရမှာပါအခုလိုသတင်းသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်သတင်းတင်ဆက်ခွင့်တွေကိုကြက်မှတ်လိုက်မယ်ဆိုရင်လွှတ်တော်ထဲမှာအင်ဂျင်တာတွေတိတိချာချာအလုံမလုံတာတွေပြောချင်ရပြောနေချင်ရနေနေနေတာတွေကိုပြည်သူတွေသိကြတော့မှာမဟုတ်ပါဘူး။ဒါဟာမဖြစ်သင့်ပါဘူး။လွှတ်တော်ထဲမှာဆွေးနွေးခဲ့တာတွေချမှတ်ခဲ့တာတွေပြောခဲ့ဆိုခဲ့တာတွေဖြစ်ပျက်ခဲ့တာတွေအပေါ်အဆိုးအကောင်းမှလည်းမျှကိုပြည်သူတွေသိသင့်တယ်လို့မြင်ပါတယ်။အခုလိုသတင်းမျိုးကိုသတင်းအမားအမုန်းစကားလို့ဆိုလို့မရဘူးလို့ထင်ပါတယ်။
โอเคสรุปแล้วดิซินเนอร์เนี่ยแท้มาတော့အဓိကသတင်းမီဒီယာတွေသူ့လို့သူ့လို့တောင်မချုပ်ချက်တင်ဘူးဆိုပြီးထောက်ပြတဲ့အမြင်တွေကိုကြားပါတယ်ဆိုတော့ကျွန်တော်ကိုမျိုးစောအောင်တခုတော့မေးချင်ပါတယ်အခုအနေထားရဆိုရင်တော့ဒီလွတ်တော်ကိုယ်စားလှယ်ဘက်ကသတင်းသမားတွေက60တွေလုံနေတဲ့အလုပ်တွေကိုဟိုတစုံတရာနားမလည်တာတွေရှိရဲ့နောက်ပြီးအရေးကြီးတဲ့ကိစ္စတွေကိုစဉ်းစားလောက်ခံရတဲ့အချိန်မျိုးမှာဟိုစိတ်နှောက်ရှက်ပေးရရောက်တဲ့ဟိုလောက်ရမျိုးတွေလည်းရှိရဲ့ဆိုတဲ့အမြင်မျိုးတွေလွတ်တော်ကိုယ်စားလှယ်ဘက်မှာရှိနေတယ်လို့ကျွန်တော်နားလည်လို့ရပါတယ်တစ်ချိန်တည်းမှာပဲဒီသတင်းသမားတွေဘက်ကပြောမယ်ဆိုရင်လေဟိုကိုယ့်လို့ကိုယ်လုပ်နေတဲ့ကိစ္စတွေရှိနေတယ်ကို့မှာလည်းကို့တာဝန်နေတဲ့ကိုပဲဆိုတော့ဆက်လို့ကအုံးမဲ့ကိစ္စတွေရှိနေဆိုတော့ဒီလိုရက်တိချက်မျိုးရှိထားတာဆိုတော့တစ်ဖက်နဲ့တစ်ဖက်အလုပ်တွေရဲ့သဘောသဘာဝကိုဟိုဘယ်လိုပြောမလဲပြည်ပြည်ဝဝသဘောမပေါက်လို့လားဒါမှမဟုတ်ကိုယ်လုပ်နေတဲ့အလုပ်ကမှပိုအရေးကြီးရယ်ဆိုရင်အမြင်တွေကြောင့်အခုလိုမျိုးဟိုဘော်လေအဖို့တစ်ကလေးတွေဖြစ်เสียရကြုံနေရတာလားဘယ်လိုကြောင့်အဓိကဖြစ်တယ်လို့မြင်လဲကိုမျိုးစော
တဖက်နဲ့တဖက်ဟိုဒီကခဲ့တဲ့အကြောင်းရင်းတွေကတော့ဒါအများကြီးရှိမယ်ပေါ့နံပါတ်1ကျွန်တော်ပြောချင်တာကတော့ခုနကတော့ကိုဦးပြဆိုပြောသလိုပဲကျွန်တော်တို့ကဒီမီဒီယာတွေကိုဖိနှိပ်တဲ့ဟာချုပ်ချယ်တဲ့ဟာကိုတော့ကျွန်တော်တို့လည်းမကြိုက်ဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့မီဒီယာကကျွန်တော်တို့ကလွတ်လပ်စွာသတင်းယူခွင့်လည်းရှိနေမှာကျွန်တော်တို့ကပြည်သူလူထုကလည်းပဲကျွန်တော်တို့လွတ်တော်ကလုပ်နေတာတွေလွတ်တော်ကိုယ်စားလှယ်လုပ်နေတာတွေကိုပို့ပြီးသိခွင့်ရှိမှာပေါ့ဒီမှာသဘောပေါက်မှုလွဲနေတာလေးတွေရှိတယ်။ဘာလဲဆိုတဲ့အခါကျတော့တခါတလေကြလို့ရှင်မီဒီယာတွေကိုပြောလိုက်လို့ရှင်အဆိုးကျိုးပဲဖြစ်မယ်လို့ထင်တဲ့လူတွေလည်းရှိလိမ့်မယ်။ဒါပေမဲ့တချို့ကိုယ်စားလှယ်တွေကြတော့လေမီဒီယာတွေအင်တာဗျူးတော့ပူပြီးခံနေတယ်။ဘာဖြစ်လို့လဲဆိုတော့ကောင်းကျိုးပိုရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကို Facebook တွေ Social Media တွေ Online Media တွေရှိကြပြီမဲ့ဒီဟာတွေကဟိုကိုယ်ကိုယ်တိုင်ပြောတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမီဒီယာကကျတော့ third party အနေနဲ့ကျွန်တော်တို့ကဘေးကနေမှပြောပြတာဖြစ်တဲ့ခါကျတော့မီဒီယာကပြောတဲ့ဟာပို့ပြီးတော့မှပြည်သူလူထုအတွက်ပို့ယုံကြည်ရတယ်ပေါ့ယုံကြည်ရတဲ့ခါကျတော့မီဒီယာတွေပြောတဲ့ဟာကိုပို့ပြီးတော့မှလက်ခံလို့ဟိုပို့ပြီးတော့မှသဘောကျကြတယ်ပေါ့ဆိုတဲ့ခါကျတော့အဲ့လိုမျိုးလေးတွေရောရှိတယ်တယောက်နဲ့တယောက်မတူတာလေးတွေရှိတယ်အဲ့ဒီသဘောသဘာဝကိုဒါတချို့ကျတော့လည်းနားမလည်တာရှိတာပေါ့ဘာလို့လဲဆိုတော့ခုနကတော့ဆွေးနွေးတဲ့အချိန်မှာလည်းပါတယ်ပေါ့ကျွန်တော်လည်းနားထောင်နေရတယ်ဘာလဲဆိုတဲ့ခါကျတော့ဟိုကိုယ့်ရဲ့အကြောင်းကိုဟိုကိုကအရင်ကောင်းတာတွေလုတ်ပြတဲ့အချိန်မှာကျတော့ဘယ်သူမှသတင်းမတင်ဘူးပေါ့အဲ balance မရှိဘူးပေါ့ဟိုမကောင်းတာလေးတစ်ခုပါသွားတဲ့အချိန်မှာကျတော့အကုန်လုံးကတင်ခံလိုက်ရတယ်ဆိုတဲ့ခါကျလို့ရှင်သူတို့ကနည်းနည်းစိတ်နာသွားတာမျိုးလေးတွေရှိနိုင်တယ်အဲ့ဒီမှာနားလည်မှုတွေကလွဲပြီးတဲ့ခါကျတော့နောက်ပိုင်းမှာကျွန်တော်တို့ကဒီ professional ဖြစ်မှုကလည်းပဲနှစ်ဖက်စလုံးမှာကျွန်တော်အားနေတာတွေ့ရတယ်ဘာလို့လဲဆိုတော့ media relation ဟိုကိုယ်စားလှယ်တွေဘက်မှာလည်း media relation ဘိုင်းကိုတိတ်ပြီးတော့မှဟိုမကြွန့်ကျင်တာတွေရှိတယ်တစ်ဖက်မှာလည်းပဲဒီ media လောကမှာလည်းပဲကျွန်တော်တို့အစ်စ်လူသစ်တန်းတွေကလည်းများတယ်များတဲ့ခါကျတော့ကျွန်တော်တို့အဲ့မှာအခက်ခဲတွေကလည်းနည်းနည်းများတယ်ပေါ့လွတ်တော်ကိုယ်စားလှယ်တွေကလည်းဒါလူသစ်တန်းတွေပဲဆိုတဲ့ခါကျတော့ဒီဟာတွေကကျွန်တော်တို့ဒီ ခနေတဲ့ဒီ gap ပေါ့နော်ဒီအဟောက်ကကျွန်တော်တို့ကပြင်းပြောင်းသွားဖို့နဲ့အပြန်အလှန်နားလည်ဖို့ဆိုရင်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့ definite တစ်ဖက်ရန်သူမဟုတ်ဘူးဆိုတာအရင်ဆုံးသိဖို့လိုတယ် friendly attitude ပေါ့ကျွန်တော်ပြောမယ်ဆိုရင်တော့တယောက်နဲ့တယောက်ခင်မင်ရမယ်ဆိုတဲ့ definite တစ်ဖက်ဟိုအပြုသဘောနဲ့ကျွန်တော်တို့အလုပ်လုပ်ကြရမယ်ဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်တို့နှစ်ဖက်စလုံးမနားလည်မှုအခြေခံတိဆောက်ဖို့လိုတယ်လို့မြင်တယ်အဲ့ဒီအခြေခံမတိဆောက်နိုင်မင်းနဲ့ကျွန်တော်မရောက် definite တစ်ဖက်ဟိုတိုက်ခိုက်လိုက်မှာပဲဒုက္ခပေးမှာပဲလို့မြင်လို့ရှိရင်ကျွန်တော်တို့ဒီကဏ္ဍကမတိုးတက်တော့အခုဆိုရင်ပူဆိုးတာပါလဲဆိုတော့ဒီကျွန်တော်တို့မီဒီယာတွေရဲ့အခန့်ကဏ္ဍကပို့ပြီးတော့ကျင်းကျောင်းလာတာတွေ့ရတယ်တစ်ဖက်မှာနိုင်ငံရေးကြောင်းမို့လို့ကြည့်ပဲမဟုတ်ဘူးတစ်ဖက်ဒီ online media အရန် social media တွေအရန်ပွင့်လင်းလာတဲ့အချိန်မှာမီဒီယာတွေရဲ့လုတ်ခွင့်တာကန်ခွင့်ကကျွန်တော်နည်းနည်းပို့ကျင်းလာတာပေါ့ကျင်းလာတဲ့အခါမှာသူတို့ပူကျူးစားရတယ်အားထုတ်ရတာတွေရှိကျွန်တော်တို့ကတော့ဒါကိုသဘောပေါက်တယ်ဆိုတဲ့အခါကျတော့ဒါကိုကျွန်တော်တို့ကဟိုကိုယ်စလေဒီဈာမကိုယ်စလေဒီနဲ့ကျွန်တော်တို့မီဒီယာနဲ့ဈာမဆိုလို့ရှိရင်ဘာလို့ကမလဲဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ဖက်အပြန်အလှန်လေးစားမှုတစ်ခုတော့ကျွန်တော်တို့တိဆောက်ရမယ်လို့ကျွန်တော်မြင်တယ်မီဒီယာတွေကကျွန်တော်သတင်းမတင်လို့မရဘူးပြည်သူလူထုသိအောင်ကတော့တင်ကိုတင်နေရမှာပဲဟိုသတင်းရယူခွင့်လည်းရှိကိုရှိနေရမှာဟိုအချင်းနဲ့တပြင်းကြီးလည်းကျွန်တော်ရှိနေရမှာပေါ့အဲ့တော့ကိုယ်စလေဒီဘက်ကလည်းပဲဒါကိုအပြန်အလှန်သဘောပေါက်ရမယ်လို့ကျွန်တော်တို့မြင်တယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားရောခင်ဗျာကျွန်တော်ခုလို့တစ်ဖက်နဲ့အဖို့တစ်ကလေးတွေဖြစ်နေရတဲ့ကိစ္စတွေကဟိုတစ်ဖက်နဲ့တစ်ဖက်မှာအလုပ်တဘာဝကိုတဘောမပေါက်တာကြောင့်လားဒါမှမဟုတ်ကိုလုတ်တဲ့အလုပ်ကမှပိုအရေးကြီးရဲ့ဆိုတော့အမြင်မျိုးတွေကြောင့်ကွာဟနေရလားဘာကြောင့်လဲ
အရင်ဆုံးကအခြေခံကြတော့အချက်ဆက်ပြောရရင်တော့ကျွန်တော်တက်မှတ်သားကုသေးကြီးကပွင့်လင်းပြောရရင်မီဒီယာသားမမေးလို့တိုက်နေတယ်ဆိုအဲ့ဒီသဘောသားရှိတယ်ဒီလိုတက်နိုင်ရင်ဆောင်ကျင်တယ်တက်နိုင်ရင်မပြောကျင်ဘူးကြာဒါပေမဲ့တစ်ခါတလေကြောက်တဲ့သူတို့ကလိုအပ်ချက်အရာမီဒီယာကိုကြိုးကျင်တဲ့စိတ်ဆာမျိုးတွေပေါ်လာတဲ့အခါကျပြန်တော့မှတို့ကကမန်းစကန်ကျွန်တော်တို့မီဒီယာကိုအခြေဆက်ပြီးပြောရမှာမျိုးလည်းရှိတယ်ဆိုတော့သူတို့ဘက်မှာလည်းလူအဓိကသူတို့ဘက်ကလူအချက်ရှိတယ်ကြ။အပြင်လို့လဲဆိုတော့ဟိုသူတို့ဘက်ကဒီ media friendly ဟလာဖြစ်နေတဲ့ဟိုပါဘောနော်အမြင်မျိုးနဲ့ချင်းချမှုမျိုးသူတို့ဘက်ကစတင်လို့လို့လေ။ဆိုတဲ့အခါကျတော့ဟိုအဓိကတော့ဒါသူတို့ကပြောမဆိုမှရှိသွားရင်သူတို့ကတော့ဝန်ထမ်းအဖွဲ့ကြီးကနေလာတာဖြစ်တဲ့အတွက်ကြောင့်မလို့စိတ်နဲ့စိတ်ကျကျွန်တော်တို့ပြားရည်နဲ့သူတို့စိတ်ကြည့်ကိုင်းနေတာရှိမှာပေါ့နော်။ဆိုတဲ့အခါကျတော့နောက်တစ်ခုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းဟလာပြောရဆိုရတဲ့အခါမှာဘာသာပြည်သွားမှလည်းတိတ်ကြည့်ဆိုရင်တော့မသိဘူးဆိုတော့လည်းဒါကအခုတော်တော်ကိုယ်စားဆိုတော့ကျွန်တော်တို့ဒီတာဝန်ယူတဲ့ချိန်မှာဒီအတာဝန်ရဲ့သဘောတဘာဝကကျွန်တော်တို့မီဒီယာနဲ့ပြရမယ်ပြောစရာရှိပြောရမယ်ဟလာပြောမှရှိဆိုပါစီတော့လည်းအဲ့ဒီကြောင်ခံရမှာပဲမတက်နိုင်ဘူးဒါတော့ကျွန်တော်တို့
တာဝန်ယူရမှာပေါ့နော
်ဒီလည်းအဓိကလိုအပ်ချက်ဖြစ်တဲ့မီဒီယာနဲ့တွေ့တဲ့ကိစ္စကိုရဲတဲ့နေ့ပြေဖို့လိုတယ်ကိုယ့်ဘက်ကလည်းအမှားရမရှိအောင်ပြင်ဆင်လာပြီးတော့ကျွန်တော်တို့ဒီဟိုမီဒီယာတွေနဲ့ friendly ဖြစ်အောင်ကျွန်တော်တို့ချင်းပြပြီးဟလာဟိုတက်တွေနိုင်ငံရှာပြီးတော့ကျွန်တော်တို့ပြည်သူပေါက်ရတာကျွန်တော်တို့ engagement ပေါ့နော်ကျွန်တော်တို့ထိတွေ့တာဟာဟိုချိဆောက်ကျွန်တော်တို့ဒီကိုယ်စားလှယ်တွေနဲ့ဒီညာတွေရားမှာဒီကောင်းဖို့နဲ့ဆက်ဆံရေးတွေဖူပေါင်းမှုဟာနိုင်ငံရေးကျွန်တော်တို့ဒီအဓိကလက်တော်ကြီးကကျွန်တော်တို့ဒီလိုဒီဖြစ်ရဲ့ကျွန်တော်တို့တကယ်ဘာမှမမှတ်ပြရမယ်ကျွန်တော်မန္တန်ကြီးအဲ့ဒီမန္တန်ကြီးကတာတာရာရာနဲ့ကျွန်တော်တို့ဒီပေါ့နော်လူလူရဲ့ရှေ့ကိုမိသားစုတစ်ဆင့်ဟလာသူစားပြနိုင်တယ်ဆိုလို့ရှိလို့ဆိုတော့တန်းပြီးရဲ့ဒီလိုစားရပါပြောမှုတယ်ဆိုအဲ့ဒါကိုတပ်ပေါ်ကပြည်သူတွေရှာပြရမယ်ဆိုတော့မီဒီယာရဲ့ဘက်ကလည်းလိုအပ်တဲ့ဟလာသိပြင်အားနဲ့စိတ်ကြတယ်သူတို့မီဒီယာဆိုရင်တောက်ကြရညောနေရဟလာဆိုရင်ကြစိတ်ပူကြမတွေ့ရဲကြမျိုးဘယ်ဟာကဖြစ်နေလဲဆိုတော့ကျွန်တော်တို့ကလည်းရှာပြီးခုခုကိုလည်းပြုပြင်ပြင်ဆင်ရမှာပေါ့နော
်ဒါ
ကကျွန်တော်တို့အသက်ဖက်လုံးမှလူတွေရဲ့အဲပြင်ဆင်ရမယ့်တက်တာပဲကြ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့နောက်ဆုံးပုဂ္ဂိုလ်တူလည်းရှိနေပါတယ်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်ရဲကကိုစလဲ85ရာခိုင်နှုန်းဟာပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတဲ့ကိုစလဲတွေဖြစ်တာကြောင့်ပြည်သူကိုတောင်းပန်ယူမှုတောင်းပန်ခံမှုအပြည့်ရှိကြပါတယ်လွတ်တော်ရဲထဲမှာဒီကိုစလဲတွေဟာပြည်သူတွေရာသင်ရထိုက်တဲ့အခွင့်အရေးတွေပေးထားတဲ့ဂရုအတိုင်းတကယ်ကြိုးပမ်းဆောင်ရွက်နေတာတွေဟုတ်မဟုတ်ကျွန်တော်တို့ပြည်သူတွေကသတင်းသမားတွေစီကနေတဆင့်ကြားသိနေရတဲ့အတွက်ကိုယ်စလဲတွေရဲ့အကြီးချင်းကိုမှန်းဆလို့ရနိုင်ပါတယ်။ဒါပြင်ကိုယ်စလဲတွေကိုလည်းထိန်းချောင်းလို့ရနိုင်သလိုကိုယ်စလဲတော်ကြီးတွေရဲ့အသွင်ပြင်လက္ခဏာတွေကိုပါတိုက်ရိုက်မြင်တွေ့ခွင့်ရကြတဲ့အတွက်လွှတ်တော်နဲ့ပြည်သူတွေအတွက်များစွာအကျိုးရှိတယ်လို့ယူဆမိပါတယ်။သတင်းသမားတွေရဲ့အမေးတွေကိုပြန်ဖြေတာမဖြေတာကိုယ်စလဲတော်ရဲ့ပုဂ္ဂလိကကိစ္စလို့ယူဆမိပါတယ်။ဒီလိုဒီမိုကရေစီလမ်းကြောင်းတက်မှတ်ဖို့အတွက်ရောပြည်သူတွေအတွက်ပါအလွန်အကျိုးရှိတဲ့လွှတ်တော်သတင်းရယူခွင့်ကိုကန့်သတ်ဖို့25ရာခိုင်နှုန်းတွေကတောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်။အကြောင်းကတော့ဒီစစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းကိုပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတာမဟုတ်သလိုပြည်သူကိုလည်းတောင်းဝန်ခံထားကြတဲ့သူတွေမဟုတ်ပါဘူး။ဒီကိုယ်စားလှယ်တွေဟာစစ်ကောင်းဆောင်တွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားတွေကိုကာကွယ်ရေးအတွက်တစ်ဖက်သက်ရေးဆွဲထားတဲ့2008အခြေခံဥပဒေကိုအခိုင်အမာကာကွယ်နိုင်ရေးအတွက်ကာကြုတ်ကတိုက်ရိုက်ခံထားသူတွေသာဖြစ်ကြပါတယ်။စ စကောင်းဆောင်တွေရဲ့အခွင့်အရေးနဲ့ကြိုးစီပွားကိုထိခိုက်နိုင်မဲ့အဆိုမှန်သမျှဗျိုင်းတူမတ်တက်ရက်ပြီးကန့်ကွက်ဖို့ပဲဖြစ်ပါတယ်ဒီလိုလွတ်တော်ထဲမှာဘောင်ချင်းချင်းလေးနဲ့ရေးထားတဲ့စာအုပ်စင်းကြီးကိုခေါင်းပေါ်ရွက်ပြီးဒေါသရကြီးဗျိုင်းတူမတ်တက်ရက်ကန့်ကွက်နေတဲ့ပုံရိပ်တွေကိုပြည်သူတွေမသိစေချင်လို့လွတ်တော်ထဲသတင်းယူခွင့်ကန့်သတ်ဖို့တောင်းဆိုတာဟာလုံးဝမဖြစ်သင
င်းလောက်တော့ကျန်ပါသေးတယ်ဆိုတော့နောက်ဆုံးအနေနဲ့ကိုမျိုးစောအောင်အနေနဲ့ပေါ့လေမီဒီယာတွေနဲ့ဆက်ဆံရေးကောင်းဖို့အရေးအကြီးဆုံးလုပ်စီချင်တာဘာများရှိရလို့ပြောနိုင်မလဲခင်ဗျာ
ဒီကကတော့ဗျာကျွန်တော်တို့ကကျွန်တော်အနေနဲ့ဗာမြင်လဲဆိုတော့မီဒီယာနဲ့လွတ်တော်ကိုယ်စားလှယ်နဲ့ဆက်ဆံရေးကောင်းဖို့ရောမီဒီယာကဏ္ဍဟိုကိုယ့်အလုပ်ကိုပို့ပြီးတော့မှအဆင်ပြေပြေလုပ်နိုင်ဖို့ရောကိုယ်စားလှယ်တွေရဲ့ဒီကျွန်တော်တို့တင်ပြချက်တွေဟိုကျွန်တော်တို့ပြည်သူလူထုစီရောက်အောင်မက်ဆေ့တွေပို့နိုင်ဖို့ရောဒါအပြန်အလှန်အကျိုးစီးပွားရှိနေတဲ့အပေါ်မှာပို့ကောင်းဖို့ဆိုလို့ရှိရင်တော့ဒီလွတ်တော်မှာရှိနေတဲ့အခက်အခဲတွေသတင်းယူတဲ့နေရာမှာရှိနေတဲ့အခက်အခဲတွေအင်တာဗျူးတဲ့နေရာမှာရှိနေတဲ့အခက်အခဲတွေကိုဒါလွတ်တော်ဥက္ကဋ္ဌတွေနိုင်ငံကကြီးတွေနဲ့ကျွန်တော်တို့ကတော့မီဒီယာအဖွဲ့တွေနဲ့ဒါအစည်းအဝေးဒါလုပ်ပြီးတော့မှဒါလွတ်တော်ခွင့်ရေးကော်မတီတွေနဲ့ကျွန်တော်တို့ဒါသက်ဆိုင်ရာကော်မတီဥက္ကဋ္ဌတွေပေါ့လေနော်ပါပြီးတော့မှမီဒီယာတွေကလည်းသက်ဆိုင်တဲ့သူတွေပါပြီးတော့မှကျွန်တော်တို့ဒါဆွေးနွေးအဖြေရှာဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ။ဟု
တ်ကဲ့ပါဝင်ဆွေးနွေးပေးတယ်
မြင်ပါတယ်။အရင်တော့လည်းလုပ်ခဲ့ဘူးတာရှိတယ်
။ဟုတ်ကဲ့ဟိုမျိုးစော်ကြီးကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ဒီမြန်မာပဲဆုံးသတ်ပြရစေ။ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားဦးမျိုးစောတင်ဆက်ဆရာဦးတီယာသွေးနဲ့ပါဝင်ဆွေးနွေးသူတွေတော်တော်ရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။